မှာအင်တာနက်စပယ်နေတဲ့သူတွေကတန်းလေးရကျော်ရှိနေပြီဆိုတော့ကိုရောအဲ့ထဲမှာပါနေပြီလားမသိပါဘူး
။ဘာလို့လဲဗျမဆွေမြမောင်ကအင်တာနက်မသုံးရမနေနိုင်ဖြစ်နေလို့လားဗျ
။မသုံးရမနေနိုင်ဖြစ်လားဆိုတော့ရုံးမှာဆိုရင်လည်းအလုပ်အတွက်ကတစ်ချိန်လုံး online ပေါ်မှာပဲရှားဖတ်ရ။အိမ်ပြန်ရောက်တော့လည်းရာဒီဥတို့အခြေအနေဘယ်လိုရှိလဲဆိုတာအစား online ပေါ်မှာပဲတက်ကြည့်နေရတော့အင်တာနက်နဲ့ကင်းလို့မရဘူးလေ။
အဲ့တော့ဆိုလို့ရှိရင်လည်းအင်တာနက်ကိုတစ်ရက်လောက်လုံးဝမသုံးဘဲနေကြည့်လိုက်ပါလားဗျ။နေနိုင်နေဆိုရင်တော့အင်တာနက်ဆွဲနေတာမဟုတ်လို့ပဲ။အင်တာနက်ဆွဲရဆိုတာကအင်တာနက်အွန်လိုင်းပေါ်မှာတက်ဘူးလို့စိတ်ကိုမချုပ်တီးနိုင်တဲ့သူတွေကအင်တာနက်ဆွဲနေတယ်လို့ပြောတာပါဗျ
။ဟောင်ကောင်တက္ကသိုလ်ကပညာရှင်တွေကနိုင်ငံပေါင်း32နိုင်ငံက18နှစ်ကျော်ဝန်းကျင် 9,000 လောက်ကိုစစ်တမ်းကောက်တော့ကမ္ဘာပေါ်မှာအင်တာနက်ဆွဲနေတဲ့သူပေါင်းကသန်းပေါင်း420လောက်ရှိနေတာကိုတွေ့ရတယ်တဲ့။ကမ္ဘာမှာစုစုပေါင်းလူဦးရေကသန်းပေါင်း 9,000 လောက်ရှိတာဆိုတော့ကမ္ဘာလူဦးရေရဲ့600ခန့်နှုန်းလောက်ကအင်တာနက်ဆွဲနေကြတာပေါ့
။ဒါတော့မှအင်တာနက်လုံးဝမသုံးနိုင်ကြတဲ့သူသန်းပေါင်း 4,000 ကျော်ရှိနေသေးလို့နော်။အခုခေတ်မှာကဒီနောက်ဆုံးပေါ် electronic gadget တွေလက်ကင် mobile phone တွေမပြောနဲ့ပေါင်ချိန်စက်တော်မှာ internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့လေးချိန်ကို online ပေါ်မှာပြနေပြီဆိုတော့လေဘသူက internet နဲ့ကင်းနိုင်မလဲဗ
ျ internet ကိုဘလောက်လွယ်လွယ်ကူကူသုံးနိုင်ကြသလဲဆိုရာရဲ့ကိုယ့်ရဲ့ဘဝအပေါ်ဘလောက်ခြေနှက်မှုရှိသလဲဆိုတဲ့အခြေအနေနှစ်ခုအပေါ်မှာအခြေခံပြီးတော့စစ်တမ်းကောက်ခဲ့ကြတာလေကိုသားညုံပြောသလိုပဲအရာရာကို online နဲ့ချိတ်ဆက်ထားလို့ internet နဲ့မကင်းနိုင်မင်းနဲ့ internet ဆွဲကြတာမျိုးတွေ့ရသလို quality of life ကိုမခံစားနိုင်ကြတဲ့သူတွေတနည်းအားဖြင့်တော့အဆင်မပြေတာတွေများတဲ့ဘဝကိုဖျက်ဆီးနေကြရတဲ့သူတွေက internet ဆွဲတာမျိုးလည်းတွေ့ရတယ်တဲ့
ဟုတ်တယ်ဗျာဒီ internet ဆွဲနေတယ်လို့ပြောလို့ရှိရင်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ပြဿနာလို့ထင်ကြမှာဗျာဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကမပြည့်စုံတဲ့ဘဝတွေမှာရုန်းကန်နေကြတဲ့သူတွေ internet ပိုဆွဲကြတာကိုစစ်တမ်းကသွားပြီးတော့တွေ့ရတယ်လက်တွေ့ဘဝမှာဆင်မပြေတာတွေစိတ်ပင်ပန်းတာတွေကို online ကဘာတွေဝင်ပြီးတော့မေ့ပြောက်အောင်လုပ်ကြရင်လည်း internet ကိုမသုံးရမနေနိုင်ဆွဲသွားကြတာတဲ့
အဲဒါကြောင့်ကိုယ့်ရဲ့ဘဝကိုပြည့်ပြည့်စုံစုံကြည်ကြည်နက်နက်နဲ့အဆင်တန်းမြင်မြင်နေထိုင်နိုင်ကြတဲ့နိုင်ငံတွေထက်ကိုဘဝရဲ့အနှစ်သာရ quality of life ကိုမခံစားနိုင်ကြတဲ့နိုင်ငံတွေက internet ဆွဲတဲ့သူပိုများတယ်ရှင်။တစ်ဖက်ကကြပြန်တော့လေဒီလူတစ်ယောက်ချင်းစီဝင်ဝင်များတဲ့နိုင်ငံတွေမှာ IT ကဏ္ဍကပိုပြီးတော့တိုးတက်ရှေ့ပြေးတယ်။အဲတော့ internet ကိုလိုအပ်ချက်အတွက်သုံးရကနေပြီးတော့ internet ကိုဆွဲဖို့ဖြစ်စေတယ်လို့ဟောင်ကောင်တက္ကသိုလ်ပညာရှင်တွေရဲ့လေ့လာချက်ကသွားတွေ့တယ်လေ။
တခုတော့ရှိရတယ်ဒီ internet ဆွဲတဲ့ဆိုတာကိုစိတ်ရောကတခုလိုတော့မတတ်မှတ်ကြပါဘူး။အာယုံကြောနဲ့ဆိုင်တဲ့ချွင်းချက်တခုလိုပဲလောလောဆယ်မှာတတ်မှတ်ထားကြပါရယ်။နောက်ဒီ internet ဆွဲနေကြသူတော်တော်များများက internet မသုံးရမနေနိုင်တာတဲ့ internet ပေါ်ကလူမှုကွန်ရက်တို့ game တို့လိုမျိုး online application တွေကိုမသုံးရမနေနိုင်ကြတာဖြစ်တယ်လို့ Britain ကစိတ်ပညာရှင်များအဖွဲ့တစ်ခုရဲ့ blog မှာရေးပါရယ်
။ Washington Post သတင်းစာကြီးရဲ့ online စာမျက်နှာမှာတော့ internet ဆွဲနေတာတခုတော့ကောင်းတယ်လို့ခေါင်းစဉ်တော်မှာတက်ပြီးတော့စောင်းမတစ်ခုရေးထားပါရယ်။ကမ္ဘာကြီးမှာဒီအင်တာနက်သုံးနိုင်ကြတဲ့လူဦးရေ39ရာခိုင်နှုန်းရှိနေတဲ့အထက်မှာအင်တာနက်ဆွဲနေကြတာ600ခိုင်နှုန်းဆိုတော့ဒီလူတွေဟာဒီလူမှုစီးပွားအပြောင်းလဲတွေမြန်မြန်နဲ့စနစ်တကျဖြစ်အောင်လို့ထုံအားပေးနေတဲ့လက္ခဏာဖြစ်တယ်လို့ဆောင်းပါးထဲမှာရေးပါတယ်။ Digital ပစ္စည်းတွေ gadget တွေနောက်ဆုံးပေါ်လက်ကင်ဖုန်းတွေနဲ့ပုံအောနေတဲ့ကမ္ဘာကြီးမှာနည်းပညာကိုအသုံးချမှုနှုန်းကထိမရအောင်ကိုအချိန်မြန်မြန်နဲ့ဖြစ်နေပြီဆိုတာကိုလည်းအကောင့်ဘက်ကယူနိုင်ပါတယ်တဲ့။နောက်အင်တာနက်သုံးဆွဲတဲ့လူငယ်တွေကြောင့်Arab နိုင်ငံတွေမှာစတင်ခဲ့တဲ့ Arab Spring လိုမျိုးလူမှုစီးပွားအပြောင်းလဲတွေဖြစ်အောင်တောင်းဆိုတဲ့လူမှုအုံကြွားမှုတွေကမ္ဘာတဝှမ်းမှာဖြစ်လာတာတွေ့ရတယ်ဆိုတာကိုလည်းထောက်ပြထားပါတယ်
။အဲဒါကြောင့်ဒီချမ်းသာတဲ့နိုင်ငံတွေတဲ့လူမှုစီးပွားအာမခံချက်မရှိတဲ့ဆင်းရဲတဲ့နိုင်ငံတွေမှာ Internet ဆွဲသူအရေးအတွက်များတယ်ဆိုတာဖြစ်တာပေါ့ဗျ။စစ်တမ်းမှာကလည်းအရှိလေပိုင်းဒေသမှာ Internet ဆွဲတဲ့နှုန်းက 10.9 ရာခိုင်နှုန်းရှိနေတဲ့အချိန်မှာအနောက်ဥရောပနဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာ Internet ဆွဲနေသူ 2.6 ရာခိုင်နှုန်းပဲရှိတာကိုတွေ့ရတာပါ။
ဆောင်းမရှင်ဘလော့ဂါဒိုမီနစ်ဘာဆိုတိုကတော့အင်တာနက်ဆွဲနေတာကိုအကောင့်ဘက်ကထောက်ပြပြီးတော့ရေးထားတာပေါ့တယောက်ယောက်ကအင်တာနက်ဆွဲနေတဲ့သူတွေများနေပြီလို့ပြောလာရင်ဒါဟာကောင်းတဲ့ကိစ္စဖြစ်နိုင်တာမို့ပြုံးတာနေလိုက်ပါလို့သူရဲ့ဆောင်းမကိုအဆုံးသတ်ထားပါတယ
် Washington Post ရဲ့ Now Online ဆောင်းမတစ်ခုကတော့အချိန်ကြာကြီး online ပေါ်မှာနေနေကြသူတွေအတွက်လူလည်းကူကူနဲ့အင်တာနက်ဖြတ်နည်းတွေကိုရေးပြထားတယ်ဗျအင်တာနက်ဖြတ်နည်း5မျိုးပေါ့ဗျာ
ဟုတ်ပါရဲ့အဲ့ဒီဆောင်းပါးကတော့ဒီပညာရှင်အဖွဲ့မျိုးစုံကလုပ်ထားတဲ့လေ့လာချက်မျိုးစုံကိုအခြေခံပြီးတော့ကိုအကြံပေးရေးထားတာပါသူအကြံပေးတဲ့ပထမဆုံးတစ်ချက်ကတော့လက်ကင်ဖုန်းကိုအိယာထဲကိုယူမသွားပါနဲ့တဲ့တချို့တွေကအိခါနီးလဲဖုန်းသုံးပြီးတော့အင်တာနက်ထဲဝင်ကြည့်နေတော့ချက်ချင်းအိပ်ပျော်ဖို့ခက်ခဲတယ်တဲ့နောက်ပြီးတော့ဇုံတွဲတွေချစ်ချစ်ခင်ခင်ရှိရမယ့်အခြေမျိုးမှာတယောက်ကအွန်လိုင်းပေါ်ကိုဆက်ရောက်နေမယ်ဆိုရင်နှစ်ယောက်ကြားမှာဆက်ဆံရေးကိုလည်းထိခိုက်နိုင်ပါတယ်တဲ့
နောက်ချက်ကအီးမေးလ်စစ်ချိန်ကိုကန့်သတ်ပါတဲ့အမေရိကမှာလူတွေကအလုပ်ချိန်မဟုတ်ဘဲနဲ့အီးမေးလ်တွေစစ်အလုပ်တွေလုပ်နေကြတာပိုများလာတယ်လို့ဖြူးသူတေသနာကတွေ့ပါတယ်။တစ်ချိန်လုံးအီးမေးလ်တွေဖတ်အီးမေးလ်တွေပြန်နေတဲ့စိတ်ဖိစီးမှု stress တွေပိုများစေတယ်လို့ကိုယ်လုံးလုံနိုင်စွမ်းကိုလည်းထိခိုက်စေတယ်ဗျ။ဒီကိစ္စကကျွန်တော်တို့နဲ့လည်းသက်ဆိုင်နေတော့သတိထားရမယ်မဆုမြတ်မွန်ကြီး
။နောက်အကြံပြုချက်တစ်ခုကလည်းတော်တော်များများနဲ့အကျုံးဝင်မယ်ကိုသားညုံရဲ့ Facebook, Instagram, Twitter sare lumu ko ya dwe ma ko ye post ko ban yauk ga like lou ni bi le bdu re ga blo comment re pe bi lo yee tha ni bi le so ra ko u pye kha pyu ba de a ra re paw ma tait bi lo sait win za ni da chao internet paw ma a chain goun na mya ni ya da ba ma ma ti yin no di lo lumu ko ya de ko win ma chi ya ye ma tong ya ye ma ni nai na myo ma phit daw ba u de
number 4 a chan pi che ga ro ebook twi tong bi lo sa phat me sa sa u twi ko phat ba de ebook တွေကတော့ပေါ်ပါပါတည်ယူသွားနိုင်ပါလေတဲ့ဒါပေမဲ့စောင်းတဲ့စာဖတ်တာကရေးထားတာကိုပို့ပြီးတော့နားလဲစီတယ်မှတ်မိစီတယ်လို့ပြောတယ်ဗ
ျနောက်ဆုံးအကြံပေးချက်ကတော့အင်တာနက်ပေါ်မှာကိုဘလောက်တောင်မှအချိန်ပေးနေပြီလဲဆိုတာကိုသတိထားပါတဲ့အချိန်ရုံးခဏလေးအွန်လိုင်းပေါ်တက်လိုက်ပါဦးမယ်လေဆိုပြီးတော့မှနိုင်နဲ့ချီချအောင်လို့အင်တာနက်ကိုတုံးနေပြီဆိုရင်တော့ကိုလည်းအင်တာနက်ဆွဲနေတဲ့သူတွေထဲပါနေပြီမို့ကိုဘသာပဲသတိထားပြီးတော့အချိန်ကန့်သတ်ပါလို့ Washington Post စောင်းပါတဲ့မှာအကြံပေးပြီးရေးထားပါတယ်ဒီ internet နဲ့ချိတ်ဆက်ဆက်သွယ်မှုပိုများလာတဲ့ခေတ်ကြီးမှာ internet ဆွဲတဲ့သူတွေကပိုပြီးတော့များလာအောင်မယ်ဆိုတာကလည်းသိစားတလောက်ပါပဲဒါပေမဲ့ကို internet ဆွဲတဲ့အတိုင်းအတာကဘလောက်ရှိနေပြီလဲဆိုတာကိုသတိထားပြီးတော့အလွန်အကျွမဖြစ်အောင်လို့စဉ်းကျင်နိုင်ကြမယ်ထင်ပါတယ်ရှင်